မျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကိုနိုင်ငံတော်သမ္မတကလက်မှတ်ရေးထိုးပြီးတော့အတည်ပြုလိုက်ပါတယ်ရှင်။ဟုတ်ကဲ့ဒီပြဋ္ဌာန်းလိုက်တဲ့ဥပဒေပေါ်မှာဆရာအနေနဲ့ဘယ်လိုများသုံးသပ်ပါလဲရှင်
။ပထမဦးဆုံးပြည်သူလူထုရဲ့လိုအပ်ချက်နဲ့မကန့်ညီလို့ကိုပြီးတော့မှအကျောင်းသားတွေခြံတပ်ပြပွဲရာတိုင်းနိုင်ငံလုံးနဲ့ပုံကြွပြီးတော့ဖြစ်လာတယ်။ဖြစ်လာတဲ့နောက်ပိုင်းမှာဒီပြည်သူလူထုနဲ့အကျောင်းသားပေါ်မှာခြေခံတဲ့ပြင်ဆင်ချက်တွေကိုဖတ်တော်ရောဆိုရပါတော့လှုပ်ဆောင်မယ်ဆိုပြီးတော့မှကျွန်တော်တို့ဒီ Liquid Sign တိကျင်းလေးကိုစတင်လုပ်ကြတယ်။ Liquid Sign တိကျင်းရေးမှာအကြောင်းသားတွေတောင်းဆိုထားတဲ့အချက်ဆက်တစ်ချက်ကိုမှမူတည်ပြီးတော့မှနိုင်ငံတော်အချင်းအပေါ်တည်ငြိမ်မှုတွေကျွန်တော်တို့လုပ်ခဲ့တယ်။အဲဒီအချက်ဆက်တစ်ချက်နဲ့ဒီကွဲလွဲတဲ့အချက်တွေကမြေသားပညာရေးဥပဒေထဲမှာပါလာတဲ့ဆိုတာဟိုတွေ့ရတဲ့အခါမှာဥပမာပေါ့ဒီတမကဆိုတဲ့ကိစ္စမျိုးတွေနောက်ပြီးတော့မှအလယ်နဲ့အခမဲ့မတင်မနေရပညာရေးရှင်တွေအကောင့်တက်ပေါ်အောင်မယ်ဆိုတဲ့နေရာမှာဒီမူလနဲ့အစ်စ်ကနေပြီးတော့စပြီးတော့မှဆစ်စ်ကောင်တက်ပေါ်ရေးတဲ့စကလုံးတွေကပြန်ပြီးတော့တော်တင်းလာတဲ့ဟာကိုတွားကြည့်ခြင်းအပြင်ဒီကိုမူလပြတ်ထန်းထားတဲ့ဥပဒေကိုပဲပြန်ပြီးတော့အသက်ပူတွင်းနေသပြီးတော့မှကျွန်တော်တို့တွေ့ရတယ်။အဓိကတော့ပညာရေးဥပဒေဆိုတာအတိုင်းအတာတွေရောပြည်သူလူထုတွေရောစုပေါင်းပေါင်းပြီးတော့မှအကုန်လုံးဝိုင်းလို့ကြမယ်ပညာရေးစနစ်တစ်ခုကိုဝိုင်းတွန်းတင်ရမယ်ယဉ်ကျေးမှုတစ်ခုစတီမူလေးလုပ်ရမယ်အပိုင်းကိုကျွန်တော်မြင်တယ်။အခုပညာရေးဥပဒေကရလခွတ်တွေကိုပြင်ချုပ်ထားတယ်လို့ဖြစ်နေတယ်။ဥပဒေကိုလုတ်တက်ကမှလုံခြုံရေးရှိတော့ရတယ်ဒီလိုမှဆွဲထားတဲ့အမြင်မျိုးဖြစ်နေတယ်ဆိုလို့ရှိရင်ဒါအနာဂတ်အတွက်ဒီလူတို့ကိုဟိုပြောမယ်ဆိုရင်ရလခွတ်ကိုတော်တော်များများအချင်းချတာရောက်တယ်လို့ကျွန်တော်တို့အလေးသုံးတတ်တယ
်။ဟုတ်ကဲ့ဒီပြင်ဆင်တဲ့ဥပဒေထဲမှာဆရာတို့ရောဒီကျောင်းသားတွေရောတောင်းဆိုထားတဲ့အချက်ဆက်တစ်ချက်မှာအချက်ဘလောက်လောက်ကကွဲလွဲတယ်လို့ပြောနိုင်မလဲဆရာ
။ပြောမယ်ဆိုလို့ရှိရင်တော့ဆက်တစ်ချက်စလုံးမှာသူကကောင်တက်ပေါ်မှုပုံစံရောကတက္ကသိုလ်ပရိညင်ဆိုတဲ့စကလုံးပေါ်မှာပုံအပ်ထားတဲ့အာမျိုးဖြစ်နေတယ်တော်တော်များများကတက္ကသိုလ်ရဲ့ဒီပရိညင်ဆိုတဲ့ဒိဋ္ဌမျိုးကလည်းပညာရေးဝန်ကြီးဌာနတခုရဲ့လောင်းရအောင်မှလောက်နေတယ်အဲ့ဒီပုံမှာပဲကောင်တက်ပေါ်အောင်ဖြစ်နေတယ်နောက်ပြီးတော့ဒီမြို့သားပညာရေးမူဝါဒကော်မရှင်ဆိုတဲ့စကလုံးတွေနဲ့အုပ်ထားတဲ့အတွက်ကြောင့်မလို့ဒီသေးအာဏာရပါတီတခုကနေဒီလိုမှအဲဒါကိုဥပဒေတခုကိုအများအမြင်နဲ့စီးပူးထားတယ်လို့အမြင်မျိုးဖြစ်နေတယ်ဒီလိုလူတို့တွေတက်တက်ကြွပါဝင်ပို့ကိုအပိတ်တင်ထားတယ်လို့စက်တာတွေမျိုးဖြစ်နေသေးတယ်ကျောင်းသားတယောက်ကကျောင်းသားဖွဲ့စည်းကိုပူဇော်ပြုနိုင်လားလို့မေးမိလို့ရှင်တမတ်ကိုယ်စားလှယ်အနေနဲ့ကတော့ကျောင်းသားတို့ကိုပူဇော်မနိုင်ဘူး။အဲ့ဒါ institution ပြဿနာလို့ကျွန်တော်လုံးမြင်တာပေါ့နော
်။ဟုတ်ကဲ့ဆရာတို့ဒီလေးပွင့်ဆိုင်မှာတုန်းကသဘောတူထားတဲ့အချက်ဆက်တစ်ချက်ကိုအခြေခံပြီးတော့ဒီအမျိုးသားပညာရေးဥပဒေကိုပြင်ဆင်ရေးဆွဲမယ်ဆိုပြီးတော့
သဘောတူကြတယ
်။ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အဲ့လိုသဘောတူညီပြီးတော့မှအခုဒီလိုကွဲလွဲမှုတွေရှိနေဆိုတာဘာကြောင့်လို့ဆရာအနေနဲ့ပြောနိုင်မလဲ။ဘာကြောင့်လို့ဆရာမြင်ပါလဲရှင်
။အဓိကတော့ယူဆနဲ့ရက်ကပြောင်းပြန်ဖြစ်တယ်လို့မြင်တယ်ပေါ့။ပညာရေးကိုပေါင်းရတဲ့နေရာမှာလွတ်လပ်တဲ့အမြင်တွေရှိခုလိုတယ်။ပုံရင်းတဲ့အမြင်တွေရှိခုလိုတယ်။နိုင်ငံတကာနိုင်ငံရဲ့ဒီနိုင်ငံသားနဲ့လူမျိုးကိုအကျိုးရှိပွားကိုလွတ်လပ်တဲ့အမြင်နဲ့ဆောင်ရွက်ဖို့လိုတယ်ဆိုတဲ့ဒီပဋ္ဌာန်းကအကြောင်းသားတွေနဲ့ဆရာတွေနောက်ပြီးတော့မိဘပြည်သူတွေယူဝါဒတစ်ဖက်ပေါ့။ဒီပဋ္ဌာန်းမှာယူတဲ့ယူဝါဒကတော့ဒီလူတို့ကလွတ်လပ်ခွင့်ပေးလို့မရသေးဘူး။ဒီကကတော့အကြောင်းဝင်ပြီးတော့မှဒီပညာရေးတွန်လှန်မှုတွေပေါ်လာနိုင်တယ်။နောက်ပြီးတော့မှလွတ်တော်ရေးရင်းမှုတို့အဲတိုင်းပြည်ရဲ့ပြောမယ်ဆိုလို့ရှိရင်ဒီတော်တော်များများကိုချင်းချောက်နိုင်တယ်ဆိုတော့အမြင်မျိုးကတစ်ဖက်ပေါ့အဲဒီခုကြားထဲမှာမပြေလည်တဲ့ပြဿနာမျိုးခုလို့ကျွန်တော်တို့ကတော့သုံးသပ်တယ်။တကယ်တမ်းတော့ကျွန်တော်တို့ democratization ပြောဖို့တကယ်လိုအပ်နေပြီးတွင်းရင်ဥပဒေကြီး democracy ဆန်နှုန်းနဲ့ညီရတဲ့သဘောတရားတွေကိုအခုတည်းကနေစတင်ပြီးတော့မှပြေဆုံးတည်တယ်။ဒီကနံပါတ်၁ liberalization လို့ရတယ်။ institution အားပေးရမယ်။ institution တာလည်းဒီကအဖွဲ့အစည်းတစ်ခုကိုချက်ကဘယ်လန့်လုပ်နိုင်တယ်လို့ကျွန်တော်တို့မြင်တယ်။အခုကတော့အဲ့လိုမျိုးပါဝင်တဲ့ဒီ institution တွေအားနဲ့အောင်လုပ်ထားတယ်ဆိုလို့ရှိရင်ပြောရင် democratization သဘောတဘောကိုဟိုဆက်ကျင်ပဲလာရဖို့ဒီတည်နေတယ်လို့ကျွန်တော်တို့ကတော့အဲ့လိုကောက်ချက်ချတယ
်။ဟုတ်ကဲ့အခုသမရကအတည်ပြုပြီးရင်အခုပြည်တော်စုလွတ်တော်ကိုပြန်ပြီးတော့ပို့ရမှာဆိုတော့လေပြည်တော်စုလွတ်တော်မှာရောဒီចောင်းသားတွေနဲ့သဘောတူထားတဲ့အချက်ဆက်တစ်ချက်ကိုပြန်ပြီးပါဝင်လာနိုင်မှုပြန်ပြီးဆွေးနွေးဖို့တွေရောဖြစ်နိုင်မလားအလိုများသုံးသပ်လို့ရမလား
။ဆွေးနွေးဖို့ကတော့ပထမဦးဆုံးမြို့သားလွတ်တော်နဲ့ယူဝါဒတော်ကိုလက်ခဲ့တဲ့ပါနေပြီးတော့သဘောတူညီပြီးတော့သမထကြီးရောက်သွားတယ်ဆိုကျွန်တော်သိရတယ်။ပြီးရတဲ့အခါမှာကျွန်တော်တို့ကဒီရည်ရည်မှုတစ်ခုပေါ့လွတ်တော်ရဲ့ရည်ရည်မှုတစ်ခုကပြည်သူလူထုနဲ့အခြေခံပြီးတော့ပြည်သူလူထုရဲ့ဟာကိုကောင်တက်ပေါ်တဲ့အဲလွတ်တော်တရားလားဆိုတဲ့ဟာကိုမိန့်ခွန်းထုတ်ပြန်ရဖြစ်လာသေးတယ်ကျွန်တော်တို့။အဲကြောင့်မို့ဒီပညာရေးဥပဒေကပြည်သူလူထုနဲ့အခြေကျတဲ့ပြည်သူလူထုနဲ့ကျွန်တော်တို့ကဆက်လက်ဆောင်ရွက်ရမယ့်အပိုင်းကိုဖြစ်နေတယ်။ဒါလွတ်တော်ကလွတ်တော်ကိုယ်စားလှယ်တွေကပြည်သူလူထုအကျိုးကိုတကယ်ဆောင်ရွက်တဲ့လွတ်တော်ကိုယ်စားလှယ်တွေကိုကျွန်တော်တို့ရွေးချယ်ပေးဖို့လိုအပ်လာပြီဆိုတဲ့ဟာကိုဒီပညာရေးဥပဒေကကျွန်တော်တို့ကိုတက်လှမ်းနေတယ်။မမီမုံထိုးပြတဲ့ပုံစံမျိုးဖြစ်နေတယ်။ဟောကျွန်တော်တို့ပညာရေးဥပဒေကိုပြင်ဆင်ကျင်းနေဆိုရင်ကျွန်တော်တို့နော်လာမဲ့တက်တန်းမှာဖြစ်ဖြစ်ရောဒီလွတ်တော်ကိုယ်စားလှယ်ကိုဟိုကျွန်တော်တို့ကဒီ advocacy လုပ်ရမယ် lobby လုပ်ရမယ် lobby လုပ်မှပြင်ဆင်နိုင်ဖို့အတွက်ကျွန်တော်တို့ကအဲ့ဒါနဲ့ပတ်သက်တဲ့ capacity တွေကျွန်တော်တို့ပေးရမယ်။နောက်ပြီးတော့ဒီပညာရေးဥပဒေနဲ့ပတ်သက်တဲ့အမှားအမှန်အပြည့်တို့အခြေပြုမပြုဆိုတဲ့ဟာတွေကိုကျွန်တော်တို့မေးခွန်းထုတ်ပြီးတော့မှ လို့ပြောဖို့အခြေအနေကတော့ဒီနောက်တဲ့တန်းတစ်ခုအတွက်ကျွန်တော်ရတာလို့ရှိပါတယ်ဟုတ်ကဲ့ပါခင်ဗျ
ဟုတ်ကဲ့အခုလိုဖြစ်ကြပြည့်တဲ့ဆရာဒေါက်တာအကာမှုသူကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ပါခင်ဗျဟုတ်ကဲ့